ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာအခုဆိုရင်1.2 million ကျော်နဲ့သေဆုံးသူ6,000ကျော်ရှိသွားခဲ့ဖြစ်ပြီးဒီထဲမှာဥရောပနဲ့အမေရိကန်နိုင်ငံကထိခိုက်သေဆုံးမှုအများဆုံးရှိခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံအနေနဲ့ရှေ့လာမဲ့သတင်းပတ်တွေဟာအခက်အခဲဆုံးကာလတွေဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ
်။ And there'll be a lot of death unfortunately.But a lot less
death. ဒါမကောင်းအကြောင်းမလားဆိုတာပဲ။ဒီဆုံးမှုတွေအများကြီးရှိလာမှာပါလို့သမ္မတထရမ့်ကပြောသွားတာပါ။မေဂန်ပြည်ထောင်စုမှာယောဂကူးစက်ခံသူအရေအတွက်ဟာ3,000ကျော်ရှိသွားခဲ့ဖြစ်ပြီးဒီဆုံးသူကတော့8,100ကျော်ရှိပါတယ်။ဒီဒီဆုံးသူတွေထဲမှာ3,500ကျော်ကတော့နယူးယောက်ပြည်နယ်တစ်ခုတည်းကဖြစ်ပါတယ်။ဥရောပဘက်မှာဆိုရင်စပိန်နိုင်ငံမှာတော့ယောဂကူးစက်ခံသူအရေအတွက်ဟာ13,000ကျော်ရှိသွားဖြစ်ပြီးတော့စပိန်ဟာဥရောပမှာအီတလီကိုကျော်ပြီးတော့ယောဂကူးစက်ခံသူအများဆုံးရှိတဲ့နိုင်ငံဖြစ်လာပါတယ်။သေဆုံးသူအရေအတွက်ကတော့1,000ကျော်ရှိတယ်လို့ဆိုပါတယ်။ဒါကြောင့် April 17ရက်နေ့အထိတနိုင်ငံလုံးအတိုင်းအတာနဲ့နောက်ထပ် 15 ရက်ကြာအပြင်းမထွက်ပဲထပ်နေကြဖို့ကိစ္စကိုထပ်တိုးသွားဖို့အတွက်စပိန်အာဏာပိုင်တွေဘက်ကပြင်ဆင်နေပါတယ်။အီတလီမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ကျန်းမာရေးဝန်ထမ်းဟာ1,100ကျော်ရှိပြီးဆရာဝန်83ယောက်သေဆုံးခဲ့တယ်လို့အီတလီမျိုးသားကျန်းမာရေးဌာနကပြောပါတယ်။အီတလီမှာစုစုပေါင်းယောဂကူးစက်ခံရသူ13,000ကျော်နဲ့သေဆုံးသူ1,000ကျော်ရှိပါတယ်။ဗြိတိန်မှာတော့စနေနေ့ကနောက်ထပ်ယောဂကူးစက်ခံသူ908ယောက်ရှိတဲ့အတွက်အခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံသူက4,300ကျော်ရှိသွားပြီဖြစ်ပြီးဗိုင်းရပ်စ်ကူးစက်ခံရမှုအန္တရာယ်ကိုထိန်းချုပ်နိုင်ဖို့ဂျိုးပန်းနဲ့စီစဉ်တရအနေနဲ့အကျဉ်းသားတွေထောင်ထဲချီပြီးလွှတ်ပေးသွားမယ်လို့ဗြိတိန်တရားရေးဌာနကမနေ့ကကြေညာပါတယ်။ပြင်သစ်မှာတော့ယောဂကူးစက်ခံသူ8,300ကျော်နဲ့သေဆုံးသူ6,500ကျော်ရှိပါတယ်ခင်ဗျာ။